အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ February လအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိပြီး KIO ဘက်ကတော့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဆွေးနွေးဖို့တောင်းဆိုထားပါတယ်ဒီလေးဘွဲ့ပါဝင်မယ်ဆိုတာပြန်လည်ညှိနှိုင်းမှုရှိနေပြီမဲ့အစိုးရနဲ့ KIO အကြားတရားဝင်ဆွေးနွေးပွဲကိုတော့မြန်မာနိုင်ငံအတွင်းမှာစတင်ပွဲရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ KIO အကြားဒီလ27ရက်နေ့ကတရုတ်နိုင်ငံကိုမင်းမြို့မှာအလွတ်သဘောဆွေးနွေးခဲ့ပြီးတဲ့နောက်တစ်ချိန်မှာတရားဝင်ထပ်မံတွေ့ဆုံဖို့သဘောတူခဲ့တာဖြစ်ပါတယ်ပြည်ဆောင်ပွဲမှာအဓိကဆွေးနွေးတဲ့အချက်ကို KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ဟုတ်တယ်မယ်ဆိုတာအဓိကအားသာကြားပါတယ်။ဒါမဲ့ဘေးနဲ့ဘေးရက်မှာဘေးနေရာမှာတန်ဖိုးနေတာ။ဘာအကြောင်းညာဒီပြန်ဆွေးနွေးမယ်ဆိုတာကတော့ဘာမှပြောထားတာမရှိဘူး။တို့လည်းအထုပြန်တာလည်းမရှိဘူး။ငငယ်ရေးဆွေးနွေးပွဲတို့ဦးတည်သွားမယ်ဆိုလို့ရှင်တော့အခုလိုမျိုးခဏခဏတွေ့ရမယ်။ဒီကျေမှုတိဆောက်တဲ့အနေနဲ့လည်းခဏခါပြန်တွေ့တော့ဒီကောင်းမယ်ဆိုတဲ့သဘောမျိုးနဲ့နောက်ထပ်ပြန်တွေ့မယ်ဆိုတဲ့အဲ့ဒါတော့သူတို့ပြောတာမှရှိပါတယ
်။ကုမင်းအလွတ်သဘောဆွေးနွေးပွဲမှာ KIO ဘက်ကတအန်းပလောင်ကိုကန်းနဲ့ရခိုင်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပူးတွဲတွေ့ဆုံဖို့တင်ပြထားကြောင်းသတင်းရရှိပေမဲ့ဗိုလ်မှူးကြီးညော်ဘူးကဒါကိုတော့သိချင်မသိရကြောင်းနဲ့ဒီလိုပူးပေါင်းတွေ့ဆုံဖို့ KIO ကအရင်ကတည်းကတောင်းဆိုထားတာရှိကြောင်းသာပြန်လည်ဖြေကြားပါတယ
်။ KIO မူကတော့ဘာလို့ဖြစ်ဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဒီအားလုံးကိုဆွေးနွေးရမယ်ဆိုတဲ့အဆိုကတော့ရှိပါတယ်။ဒါ KIO ကတောင်းဆိုထားတာရှိပါတယ်။ဒီကေဟိုတပိတ်ခဲနဲ့ဆွေးနွေးတာနဲ့တော့ဒီအောင်မြင်မှုကတော့ဒီပြီးဝရနိုင်မှာမဟုတ်ဘူးပေါ့အဲ့ဒါကြောင့်တခြားဒီမြောက်ပိုင်းမဟာမိတ်ဖြစ်နေတဲ့အခွင့်အရေးနဲ့ဆွေးနွေးရမယ်ဆိုတော့ဒီတင်ပြထားတာတော့ကျွန်တော်လည်းကြားသိရပါတယ
် NRPC နဲ့ KIO အကြားလူသဘောတွဲဆုံဆွေးနွေးရေးအတွက်ချိတ်ဆက်ဆောင်ရွက်ပေးခဲ့တဲ့PCG ကကချင်ငင်းကြိုင်းအကျိုးဆောင်ဖွဲ့ကဦးအင်းရှန်ဆန်အောင်ကဆွေးနွေးပွဲတွေကိုနောက်လပထမပတ်ဒါမှမဟုတ်ဒုတိယပတ်မှာစတင်ပွဲရှိကြောင်းအခုလိုပြောပါတယ
်။ February 7မှာဖြစ်မှာ။ဒါဆံပိုင်းလာလာလီပိုင်းလာတော့ပြောတော့ပွဲရ။အဲနှစ်ဖက်ကိုတစ်ဖက်ကလည်းအချင်းဆွေးနွေးဟောပဲလေဆွေးနွေးကြီးမှာခုအဖွဲ့တွေကဆွေးနွေးကြီးမှာအချင်းကိုပြန်ရွေးပြီးနေရာရွေးအချင်းရွေးကြီးမှာအဲ့ချင်မှာဆွေးနွေးတင်တယ်များလို့ပြောရပါတယ်။အကြေပြောင်းဆွေးနွေးပွဲ
မြောက်ပိုင်းမှာမိအဖွဲ့တွေအားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဦးအင်းရှန်ဆန်အောင်ကအ
ဲ့လိုဆွေးနွေးကျင်တယ်ဆိုတော့သူကတင်ပြရှိတယ်ဒါမဲ့အဲ့ဒါအကူပါမလားအကူပါအနေနဲ့ပဲရှိမလားဆိုတော့အခုမသိသေးဘူးခါအဲ့ဒါတော့ဘယ်လိုရှိရဆွေးနွေးပွဲကတော့ဖြစ်မှာပါ
တမရော်ကကချင်နဲ့ရှမ်းပြည်နယ်အခြေစိုက်စစ်တိုင်းဌာနချုပ်နေပြည်တော်၅ခုမှာစီရေးလှုပ်ရှားတာတွေရပ်ဆိုင်ပြီးငင်းချမ်းရေးဆွေးနွေးဖို့ဒီဇင်ဘာလ27ရက်နေ့ကကြေညာပြီးတဲ့နောက် KIO အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကအဖွဲ့၄ဘွဲ့လုံးနဲ့တရုတ်နိုင်ငံမှာဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်။နောက်တစ်ချိန်ထပ်မံတွဲဆုံဆွေးနွေးရေးနဲ့ပတ်သက်ပြီး NRPC ဘက်ကမေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားတာတော့မရှိသေးပါဘူး။